ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနိုင်ငံသားအများအပြားပါဝင်တရားမဝင်ဝင်ရောက်လာသူတွေယာနဲ့ချီဖမ်းဆီးမိခဲ့ပြီးတဲ့နောက်လုံခြုံရေးအတွက်ဖျက်ဆစ်ခြံစည်းရုပ်ကာရံမှုဒေသခံထိုင်းစစ်တပ်ကပြောဆိုလိုက်တဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်မမအေးမှာပါ။မလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံတောင်ပိုင်းမှာ၃လအတွင်းတရားမဝင်နယ်စပ်ချက်ကျော်ဝင်ရောက်လာသူတွေ600ကျော်အထိဖမ်းဆီးမိခဲ့ပြီးတဲ့နောက်နယ်စပ်မှာဖျက်ဆစ်ခြံစည်းရုပ်ကာရံမဲ့အစီအစဉ်ကိုထိုင်းစစ်တပ်ကကျင်းညာလိုက်တာပါ။မြန်မာနိုင်ငံသားအများအပြားပါဝင်မလေးရှားနိုင်ငံနဲ့နယ်စပ်မှာတရားမဝင်ဝင်ထွက်သွားလာနေသူတွေအဓိကအသုံးပြုနေတဲ့လမ်းကြောင်းတွေမှာကာရံဖို့စီစဉ်နေတာကိုထိုင်းစစ်တပ်အမှတ်၄စစ်တိုင်းမှုကပြောဆိုလိုက်တဲ့အကြောင်းထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါဗျ
။နေရာပေါ့နော်သူတို့လူစုတဲ့နေရာတောင်ကိုအဲဒီရှင်းတောင်းခေါ်ဖို့အတွက်ထားတဲ့နေရာပေါ့အဲ့လိုမျိုးလုပ်ပြီးတော့မှအဲဒီရန်နေတဲ့ကိုပို့တာပေါ့အဲ့ဒီလမ်းဖြစ်နေတဲ့အတွက်ကြောင့်သူတို့ကဒါကိုသိစရာအာဘယ်လိုလုပ်မလဲလက်တွေအခုသိစရာပိတ်ဖို့လိုတတ်မှန်လေးစစ်တိုင်းဦးပေါ့နော်သူကနေပြီးတော့အဲ့ဒါကိုပြောတာဖြစ်နိုင်တယ်ဆိုလို့ရှိရင်တော့အဲ့ဒီပိုင်းညမှာကနာပြောတဲ့ဒီလက်စစ်ကျွန်တော်တို့ခံစည်းရုပ်ပေါ့နော်အဲ့လိုမျိုးကိုလုပ်ပြီးတော့ကီလိုမီတာဘယ်လောက်ကျတော့တိကျအောင်ပါဘူးအဲ့ဒါကာပြီးတော့ပြန်ပို့ပြီးကာပေးရတော့ပေါ့လေအဲ့လိုလုပ်မယ်လို့သူတို့ပြောတယ်ခြေပေါ့ဗျာအတော့ပြောကီလိုမီတာအတန်တက်ဒီလိုကာလို့ဟိုဘယ်လိုကမယ်ဝေပေါ့အထူးစားပိတ်နေနေအဲ့ဒီကွာဝေးလောက်ကိုအဲ့ဒါကသူတို့ကအဲ့ဒီစစ်စစ်လောက်ထားတဲ့အမျိုးလုပ်ပြီးတော့အဲ့လိုကားမယ်ပေါ့သူတို့ကဒီအနေနဲ့ပတ်သက်ပြီးဒီလူဘုံကိုကိုရအောင်လုပ်မယ်ဆိုတာကအတူတူဒီကိုဗစ်ကကိုဗစ်ပြဿနာကိုသူတို့ကဟိုတိုက်ဖို့လည်းပါပါပေါ့နော်နောက်ခုစလုံးပေါ့ဒီယောဂါကကျွန်တော်တို့မြန်မာနဲ့ဒီမလေးရှားမှာကအခုကအဖြစ်ကပိုကြားလေထိုင်နေစားနေ
ကိုဗစ်ကယောဂါကူးစက်မှုတွေတကြောပြန်ကြုံနေရတာကြောင့်အရေးပေါ်အခြေအနေပြင်ညာထားတဲ့မလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံတောင်ပိုင်းမှာလူမောင်ခိုမှုတွေတိုးလာနေတဲ့အကြောင်းထိုင်းရနာပိုင်တွေကသတိပေးခဲ့ပြီးတဲ့နောက်ထိုင်းစစ်တပ်ကနေဆက်တွေမှာဖျက်ဆစ်ခြံစည်းရိုးကာမဲ့အကြောင်းကြေညာလိုက်တာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့3လကျော်အတွင်းတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူ600ကျော်ကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ရမှာအများစုကမြန်မာနိုင်ငံကဖြစ်တယ်လို့လည်းအလို့သမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ
်။ဒီအော်တိုဝါပေါ့ကျန်ခဲ့တဲ့ကျွန်တော်တို့2020အော်တိုဝါလာနေတော့အခုချိန်ဒီပြီးတာအယောက်600ကျော်ရှိသွားပြီ။အဲဒီမှာတော့မြန်မာကတော့အများဆုံးမှာဟို1024ရောက်မှာမြန်မာ400နဲ့ရှိရောက်ပါတယ်။ကျွန်တော်တွေကဒုတိယမြောက်တော့ကမ္ဘောဒီးယားနောက်လာအောင်ပေါ့နော်။အဲဒီမှာမလေးရှားတို့ဗီယက်နမ်တို့ဘင်္ဂလားဒေ့ရှ်ဆိုအဲဟိုတရုတ်တို့ဒါလည်းပါပြီးရဲ့ဒါပေမဲ့သူတို့ကနေတာပေါ့
။ဒီအပိုင်းမှာပဲထိုင်းမြန်မာနယ်စပ်ကန္ဓနာဗူရီခရိုင်ထုံဖာဖွန်မြို့စစ်စေးရေးဂိတ်မှာမြန်မာနိုင်ငံသား၄ဦးကိုအခကြေးငွေယူပြီးလူကုန်ကူးခဲ့တဲ့နေမြေအုပ်ချုပ်ရေးမှုရဲ့ဇနီးနဲ့ကားမောင်းသူထိုင်းမျိုးသားတဦးကိုထိုင်းနယ်ခြားတောင်တက်ကဖမ်းဆီးလိုက်ပါတယ်။နေဆက်ကနေတရားမဝင်ခေါ်ဆောင်လာတဲ့မြန်မာနိုင်ငံသား၄ဦးကိုတဦးကိုဗတ်ငွေ8000နဲ့အခကြေးငွေယူပြီးဘန်ကောက်မှာအလုပ်သွင်းပေးဖို့အတွက်ကားငယ်တစ်စီးနဲ့ထုံဖာဖွန်လမ်းစုံနေဆက်ကိတ်ကိုဖျက်ဖို့အတွက်စူးစမ်းရင်ဖမ်းမိခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်စောင့်ရမှုမရှိတဲ့အနည်းဆုံးအဆင့်နိုင်ငံစီးရဲမှာထည့်သွင်းဖို့ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တရားသူစောင့်ကြည့်အဆင့်မှာထည့်သွင်းထားဆဲဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ